Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ် January 26ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ Line Dometer 16.25 တို့ကနေဓာတ်ရိုက်တန်လွှင့်နေပါပြီရှင်။စနေညနေခင်းရဲ့အစီအစဉ်မူကကျမစုမော်ပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အာဖဂန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေပြန်ရောက်သိမ်းမဲ့အစီအစဉ်တစ်ရပ်ကိုအမေရိကန်နဲ့တာလီဘန်တွေကြားသဘောတူညီချက်ရတော့မယ်ဆိုတဲ့သတင်းတွေထွက်နေပါတယ်ဗန်နိုင်းဆန်ရဲ့ယာယီသဘောတူညီချက်တစ်ရပ်ရခဲ့ပြီးနောက်ရက်ဆိုင်ထားတဲ့အမေရိကန်အစိုးရလုပ်ငန်းတွေအခုအခါပြန်လည်လက်ပတ်နိုင်ကြတော့မှာဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တရောက်သတင်းလွှာတွေကတော့မြမပြည်ဝင်ခွင့်ပိတ်ပင်ခံထားရတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေထူကိုဇလဲမစ်ရဟီလီဟာသူ့ရဲ့ဘင်္ဂလားထိုင်းနိုင်ငံခီးစဉ်နေအပြီးမှာတော့မြမလူခွေအခြေအနေပေါ်မှာသတင်းသာရှင်းလင်းခဲ့ပါတယ်ဒီအပေါ်မှာရခိုင်လွတ်တော်အမတ်ရဲ့သဘောထားဘယ်လိုရှိပါသလဲ
အဲဒါနိုင်ငံမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုဟိုဒီ ICC တင်ဖို့ဟိုဒါတိုက်တွန်းနေမယ်ဆိုရင်တော့ဟုတ်ကဲ့ကျွန်တော်တို့ရခိုင်ပြည်နယ
်ရခိုင်လွတ်တော်ကိုယ်စားလှယ်ဥပဒေတန်းသုံးသက်သွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ရခိုင်ပြည်နယ်ထဲမှာပဲစီးရင်တင်းမာနေတဲ့အခြေအနေကြောင့်ဘေးလူရကိုတိမ်းရှောင်နေရတဲ့ဒုက္ခသည်တွေပြောပြတဲ့သူတို့ရဲ့အခက်အခဲအခြေအနေတွေနောက်ပြီးတော့ဒီလိုမျိုးရခိုင်လက်နက်ကိုင်တပ်နဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေဟာတော့ကချင်လက်နက်ကိုင်အဖွဲ့နဲ့တပ်မတော်နဲ့အစိုးရကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေအပေါ်မှာအဟန့်အတားဖြစ်စေတဲ့ဆိုပြီးတော့ပြည်ပရောက်ကချင်ခေါင်းဆောင်တွေကသုံးသက်လိုက်တဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုတော့ကိုအောင်လွင်ဦးနဲ့ကိုရနိုင်တို့ကပြောပြပေးပါဦးရှင
်။အာဖဂန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေပြန်ယူသိမ်းမဲ့စီစဉ်တဲ့ကိုအမေရိကန်နဲ့တာလီဘန်တွေကြားသဘောတူညီချက်ရကောင်းရပြီးဖြစ်နိုင်တဲ့အကြောင်းနှစ်ဖက်ဆွေးနွေးမှုနဲ့နှိစက်သူတဝန်းကပြောပါရယ်။ပြန်လည်အနေနဲ့အာဖဂန်မှာခြေဆက်ပြီးအမေရိကန်ကိုချင်းချောက်မဲ့နိုင်ငံတကာကအကြမ်းဖက်ဖွဲ့စည်းတွေကိုလက်မခံမှုတာလီဘန်တွေဘက်ကခရီးပေးခဲ့တယ်လို့လည်းဆိုပါရယ်ကာတာနိုင်ငံဒိုဟာမြို့မှာစစ်တိုက်ဆိုးလို့ပြင်းထန်ဆွေးနွေးကြရကနှစ်ဖက်ကြားပြန်လည်နားလည်မှုရခဲ့ကြတာပါဆွေးနွေးပွဲကတော့အင်းရှင်ကာတာနိုင်ငံနဲ့ပါကစ္စတန်နိုင်ငံတို့ကဆိုးရွားကိုယ်စားလေးနဲ့တက်ရောက်ကြပါတယ်ဆွေးနွေးမှုအစီအစဉ်တွေချောချောမောမောဖြစ်ခဲ့မယ်ဆိုရင်တော့အမေရိကန်တပ်ဖွဲ့တွေရုပ်သိမ်းမဲ့အစီအစဉ်နဲ့ပတ်သက်ပြီးအစောဆုံးစနေနေ့နဲ့နောက်ကြဆုံးတနင်္လာနေ့လာနေလောက်မှာကြေညာနိုင်မယ်လို့လည်းနှိစက်သူတွေက VOA ကိုပြောပါတယ်အမေရိကန်တပ်ဖွဲ့တွေရုတ်သိမ်းတဲ့စီစဉ်အတွက်တာလီဘန်တွေဘက်ကလည်းပြစ်ခတ်ရစဲပေးထားမှာပါဒါမှမဟုတ်အမေရိကန်တပ်တွေပြန်လည်ရုတ်သိမ်းရင်းနဲ့တာလီဘန်တွေပြစ်ခတ်ရစဲစီစဉ်နေတာအကန့်အသတ်နဲ့အခြေအနေအပြောင်းလဲတွေပေါ်မူတည်မှလည်းဖြစ်ပါတယ်တာလီဘန်တွေနဲ့နောက်ဆုံးသဘောတူညီချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုလည်းနိုင်ငံတော်အခြေပြမင်းကိုထက်နဲ့မှထက်သွင်းပြောကြားနိုင်ခြင်းရှိတယ်ဆိုပြီးတော့လည်းနှိစက်သူတွေကပြောဆိုနေကြတာဖြစ်ပါတယ်
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကဗင်နီဇွဲလားနိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ရဲ့မူဝါဒတွေကိုချီးကျက်ပြီးတော့ဗင်နီဇွဲလားနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ထူထောင်နိုင်ဖို့ဝိုင်းနိုင်ငံသားမူဝါဒဆိုင်ရာကြွမ်းကျင်သူအယ်လီယော့အဲဘရန်ကိုအထူးတန်တမန်ဖြစ်နေခန့်လိုက်ပါတယ်နိုင်ငံသားဝန်ကြီးပွန်ပီယိုဟာကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ချင်းပမဲ့အထူးစည်းဝေးမတိုင်ခင်မနေ့တောက်ကြနေ့ကဝါရှင်တန်မှာအဲ့လိုကြေညာခဲ့တာပါအယ်လီယော့အဲဘရန်အနေနဲ့သူနဲ့အတူလုံခြုံရေးကောင်စီအထူးစည်းဝေးကိုတက်ရောက်မှာဖြစ်တယ်လို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်နိုင်ငံနိုင်ငံလည်းအမေရိကန်ပြည်ထောင်စုလိုပဲဗင်နီဇွဲလားမျိုးသားလွတ်တော်ခေါင်းဆောင်ဂွာယီဒိုကိုဗင်နီဇွဲလားနိုင်ငံရဲ့ခေါင်းဆောင်ဖြစ်အတိအမှတ်ပြုတင်တယ်လို့ထင်ကြောင်းဝန်ကြီးပွန်ပီယိုကပြောပါတယ်။ဒါပြင်ဗင်နီဇွဲလားသမ္မတနီကိုလပ်စ်မဒူရိုဟာဆိုဝါလုံးနဲ့အာနာရှင်တူဖြစ်ပြီးတော့ဗင်နီဇွဲလားပြည်သူတွေအတွက်အကြီးအကျယ်ထိခိုက်ဆုံးရှုံးရအောင်လှုပ်ဆောင်ခဲ့သူဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဗင်နီဇွဲလားခေါင်းဆောင်တစ်ကိုရွေးချယ်နိုင်မှုအတွက်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပသွားနိုင်ဖို့မျှော်လင့်ကြောင်းနိုင်ငံတိုင်းဝန်ကြီးပွန်ပီယိုကပြောပါရယ်။ဒါပြင်ယာရုကနေမစွန့်လွတ်နိုင်သေးတဲ့သမ္မတမာဒူရိုကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတိုင်းပြည်ကနေထွက်သွားဖို့အမိန့်ထုတ်ထားတဲ့အမေရိကန်တန်ရုံးဝန်ထမ်းတွေကိုလည်းဗင်နီဇွဲလားနိုင်ငံမှာရှိနေစဉ်အတွင်းဆက်ပြီးတော့အကာအကွယ်ပေးသွားမှာဖြစ်တဲ့ဆိုပြီးတော့ဝန်ကြီးပွန်ပီယိုကပြောကြားလိုက်ပါရယ်ခင်ဗျာ။
ရှိဆိုင်ထားခဲ့တဲ့အမေရိကန်အစိုးရဌာနရုံးနဲ့အေဂျင်စီရဲ့လုပ်ငန်းတွေပြန်လည်လက်ပတ်နိုင်ကြောင်းနဲ့ဝန်ထမ်းတွေအလုပ်ပြန်ဆင်းနိုင်တဲ့အကြောင်းစီမံခန့်ခွဲမှုနဲ့ဗန်နိုင်းဆိုင်ရာရုံးကမနေ့နောက်ပိုင်းမှာပဲအကြောင်းကြားလိုက်ပါတယ်။ရုံးလုပ်ငန်းတွေကိုအမြင့်ဆုံးနဲ့စနစ်တကျပြန်ဖွင့်ဖို့လည်းညွှန်ကြားခဲ့တာပါ။အစိုးရလုပ်ငန်းတွေရပ်ဆိုင်ထားခြင်းမှာအခက်အခဲတွေရကပူးပေါင်းဆောင်ရွက်မှုတွေကိုအတိအမှတ်ပြုကျေစုတင်ကြောင်းလည်းဖော်ပြထားပါတယ်။သတင်းသုံးပတ်ကြာယာယီဗန်နိုင်းသုံးစိတ်အတွက်ဥပဒေမူကြမ်းတစ်ခုကိုမနေ့တုန်းကသမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးအတည်ပြုလိုက်တဲ့အတွက်အမေရိကန်သမိုင်းမှာဆွေးရလုပ်ငန်းတွေရပ်ဆိုင်ထားတာအကြဆုံးဖြစ်ဆက်ငင်တင်ခဲ့ရတဲ့အခြေအနေတွေလည်းအဆုံးသတ်ခဲ့ တာပါရပောင်း36ရက်ကြာအကျိတ်နဲ့ဆွေးနွေးညှင်းခုံခဲ့ကြပြီးနောက်ဒီမိုကရက်နဲ့ရီပက်ဘလစ်ကန်တွေကြားသဘောထားကွဲပြားမှုတွေကိုဖိဖက်ပြီးအမေရိကန်ပြည်သူတွေကိုဦးစားပေးခဲ့တာတွေ့မြင်ခဲ့ရကြောင်းနဲ့တိုင်းပြည်ချိုးတွဲအတူလက်တွဲကြိုးပမ်းရမယ်အခွင့်အလမ်းတစ်ခုဖြစ်တဲ့အကြောင်းလဲသဘောတူညီချက်ကိုမနေ့တုန်းကသမ္မတအင်ပီရိုကနေကြေညာရမှာသမ္မတထရန့်ကပြောဆိုသွားပါတယ်မနေ့ညပိုင်းမှာပဲအမေရိကန်နဲ့ထက်နဲ့အောက်လွတ်တော်တွေကလည်းဥပဒေကြမ်းကိုတည်ပြုခဲ့ကြပြီးသမ္မတကလက်မှတ်ရေးထိုးအတည်ပြုခဲ့တာပါရှီလာဖေဗူလာထီသတ်မှတ်ထားတဲ့ယာယီ၃စိတ်မှာတော့မက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတိုင်းကာဖို့သမ္မတကတောင်းခံထားတဲ့အသုံးစိတ်တော့မပါပါဘူးနယ်စပ်လုံခြုံရေးအခြေအနေနဲ့ပတ်သက်လို့တုံ့တက်ဖို့ပါတီနယ်ပေါင်းလွတ်တော်ရေးရဲ့ကော်မတီတဲ့ဖွဲ့စည်းသွားမှာဖြစ်တဲ့အကြောင်းလဲသမ္မတထရန့်ကပြောခဲ့ပေမဲ့မက္ကဆီကိုနဲ့နယ်စပ်တစ်လျှောက်လုံးမှာကွန်ကရစ်တိုင်းကာဖို့အရင်တုန်းကပြောခဲ့ဘူးတာတွေလည်းလေတံပြောင်းပြောဆိုသွားပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်စီရင်ရေးအကြံပေးပုဂ္ဂိုလ်ဟောင်းတူဖြစ်တဲ့ရော်ဂျာစတုန်းဟာနိုင်အတော်ကြာဖမ်းဆီးခံခဲ့ရပြီးအမကန်ဒေါ်လာငွေ3သိန်းခွဲနဲ့မနေ့ကပြန်လွတ်လာခဲ့ပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်နှောက်ယှက်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းမှုအဖွဲ့ကပြည်မှုဆိုင်ရာဆွဲချက်တွေနဲ့ရော်ဂျာစတုန်းကိုဖမ်းဆီးခဲ့တာပါတရားရုံးကနေပြန်ထွက်လာခဲ့တဲ့ရော်ဂျာစတုန်းကသူ့ကိုမှားယွင်းပြီးဆွဆွဲခဲ့တာလို့သတင်းတောက်တွေနဲ့သူ့ကိုဆန္ဒပြနေကြတဲ့သူတွေကိုပြောပါတယ်ဆန္ဒပြတဲ့သူတွေကရော်ဂျာစတုန်းကိုဖမ်းဖို့တောင်းဆိုနေကြတာပါနိုင်ငံရေးရည်ရွယ်ချက်နဲ့သူ့ကိုစုံစမ်းစစ်ဆေးနေတာဖြစ်ပြီးတော့သူ့အနေနဲ့အပြစ်ကျူးလွန်မှုမရှိကြောင်းတရားရုံးမှာထွက်ဆိုမယ်ဒီအမှုမှာသူအနိုင်ရလိမ့်မယ်လို့လည်းရော်ဂျာစတုန်းကပြောပါတယ်သူဟာသမ္မတကိုဆန့်ကျင်တဲ့တပ်တည်ခံတဦးဖြစ်မှာမဟုတ်ကြောင်းသမ္မတထရမ့်အတွက်လိမ်နေထွက်ဆိုမယ်သူလည်းမဟုတ်ဘူးဆိုတာကိုရှင်းတယ်လို့ရော်ဂျာစတုန်းကပြောပါတယ်တောက်ကြနေမနဲ့အစောပိုင်းတုန်းကရော်ဂျာစတုန်းကိုဖလော်ရီဒါပြည်နယ်မှာအစိုးရထောက်လှမ်းရေးတွေကဖမ်းဆီးခဲ့တာဖြစ်ပါတယ်လိမ်နေထွက်ဆိုမှုအမှုစစ်ရေးရာမှာဟန်တားဖို့ကြိုးစားမှုတပ်တွေအထောက်အထားတွေကိုဖျောက်ဖျက်ဖို့ကြိုးစားမှုနဲ့သူ့ကိုဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာအစီအစဉ်ရဲ့စနေနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်နော်အာဖရိကနိုင်ငံတစ်ခုဖြစ်တဲ့မာလီနိုင်ငံမှာကုလသမဂ္ဂရဲ့ငင်းငယ်ထင်းထင်းတပ်ဖွဲ့ရင်းနှီးတစ်ခုမြေမြုံမိုင်းပုံထိမှန်ရာကသီရိလင်္ကာနိုင်ငံကတပ်ဖွဲ့ဝင်တို့တိုက်ဆုံသွားကြောင်းကုလသမဂ္ဂကပြောပါရယ်မာလီနိုင်ငံအလဲပိုင်းမော့ဖတီဒေတာကဒိုဇန်စာမြို့နီးမနေ့ကဖြစ်ခဲ့တဲ့ပေါက်ကွဲမှုကြောင့်သီရိလင်္ကာနိုင်ငံသားငင်းငယ်တပ်ဖွဲ့ဝင်6ဦးလည်းဒဏ်ရာရတဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကပြောခွင့်ရကပြောဆိုလိုက်တာပါဒရန်စာမြို့နီးမှာပဲကြာသပတေးတွေကတိကျဖြစ်ခဲ့တဲ့တိုက်ခိုက်မှုတစ်ခုတွင်ဘာကီနာဖာဆိုနိုင်ငံကငင်းကြေးထင်းသိမ်းတပ်ဖွဲ့အတူဒဏ်ရာကြောင်းလဲကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူကပြောဆိုခဲ့ပါတယ်လက်လုပ်ဖောက်ခွဲပစ္စည်းနဲ့တိုက်ခိုက်ခံခဲ့ရတာဖြစ်ကြောင်းပြောဆိုထားတာပါတိုက်ခိုက်မှုတွေဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာတာမျိုးတော့မရှိသေးပါဘူး
ဘရဇိုနိုင်ငံကတပ်ထုတူပေါ်ရေးလုပ်ငန်းကရေကာတာတစ်ခုပြိုကျခဲ့တာကြောင့်9ယောက်ထပ်မံတေဆုံးပြီးတော့ခမန်းကြီးအားဖြင့်200ကျော်လောက်ပျောက်ဆုံးနေပါတယ်ဒီရေကာတာပြိုကျမှုကြောင့်အဲ့ဒီအနီးပတ်ဝန်းကျင်မှာလဲရွှေရည်တွေနဲ့ဖုံးလွှမ်းသွားခဲ့ပါတယ်ဘရဇိုနိုင်ငံအရှေ့တောင်ပိုင်းမီနာဂါရီပြည်နယ်ကဘရူမာဒီညိုမြို့နာကရေကာတာပြိုကျရာကနေရွှေရည်တွေဖုံးလွှမ်းသွားခဲ့ပြီးတော့လူတွေအတော်များများလဲအဲ့ဒီမှာပါသွားခဲ့တာဖြစ်တယ်လို့ဘရဇိုအာဏာပိုင်ကပြောပါတယ်ရေကာတာပြိုကျတဲ့အချိန်မှာအဲ့ဒီမှာအလုပ်လုပ်နေကြတဲ့ဝန်ထမ်း200လောက်ဟာရေကာတာအုပ်ချုပ်ရေးရုံးမှာနေလေသာစားနေကြတာဖြစ်ပြီးတော့အဲ့ဒီလူတွေလဲပျောက်ဆုံးတဲ့အထက်မှာပါတယ်လို့မိသားတော်ဝင်ရှိသူတွေကပြောပါတယ်ဒီရေကာတာကိုစီမံကိုကဲနေတဲ့ဘရဇိုတပ်ထုတူဖော်ရေးကုမ္ပဏီဗာလေးကလည်းရေကာတာပြိုကျတာကိုတောက်ချနေကအတည်ပြုခဲ့ပြီးတော့ဝန်ထမ်းတွေနဲ့အဲ့ဒီနားမှာနေထိုင်သူတွေကိုအကာအကွယ်ပေးဖို့ကသူတို့ရဲ့ဦးစားပေးကိစ္စဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်ရုပ်သံသတင်းတွေမှာတော့ခေသိဝန်ထမ်းတွေကရွှေနေထဲမှာနေနေတဲ့သူတွေကိုရဟယင်နေပေါ်ကနေခဲ့ဖို့ကြိုးစားနေတာကိုတွေ့ရပြီးတော့အိမ်နေကားတွေနဲ့စိုက်ခင်းတွေတော်များများလည်းပျက်စီးကုန်တာကိုတွေ့ရပါတယ်အာနာပိုင်တွေကတော့မြင်းနေမှရှိတဲ့မိသားစုတွေကိုသူတို့ရဲ့နေအိမ်တွေကနေဘေးလွတ်ရာကိုချွေကြဖို့ကိုလည်းတိုက်တွန်းထားပါတယ်2015တုန်းကလည်းအဲ့ဒီမီနာဂါရီပြည်နယ်မှာပဲတပ်ထုတူပေါ်ရေးလုပ်ငန်းကရေကာတာတစ်ခုပြကြခဲ့လို့19ယောက်တည်ဆုံးပြီးတော့အစိတ်တော့ဖြစ်စေတဲ့တန်ဆွတ်မြစ်ပစ္စည်းတန်ချိန်တန်ပေါင်းများစွာမန်ယာနဲ့ချီပြီးပြန်သွားခဲ့လို့ဘရဇိုသမိုင်းမှာလည်းအဆိုးအဝါဆုံးသဘောပတ်ဝန်းကျင်ထိခိုက်မှုကပ်ဘေးဖြစ်ခဲ့ပါတယ်ခင်ဗျာ
ကမ္ဘာလူငယ်များနေခန္ဓာစီစဉ်တစ်ခုဖြစ်ပနမနိုင်ငံကရာစုနှစ်ပေါင်းများစွာတည်တန်းရှိနေဖြစ်တဲ့ဆယ်မီရီကက်သီဒရယ်ကျောင်းတော်မှာကက်သီဒရယ်ခရိုင်သာသနာပိုင်ပုရဟံမင်းကြီးဖရန်စစ်ဒီကနေ့ဝတ်ပြုဆုတောင်းပွဲကျင်းပပါတယ်ပနမနိုင်ငံမှာ၄ရက်နှစ်မြောက်ခရီးစဉ်ဖြစ်ဒီနေ့မှာတော့ဆန်ဟိုဆေးကျန်းစာ ။တင်ကြောင်းကစတင်သားဖုံးတော်ကြီးတွေနဲ့ပုံရဲမင်းကြီးတွေ့ဆုံမှုလည်းစီစဉ်ထားပါတယ်။တွေ့ဆုံချိန်မှာလူငယ်တွေရဟန်းပါဝင်တဲ့အရေးအတွက်ကြာဆင်းလာတဲ့ကိစ္စနဲ့အကြောင်းရင်းတွေကိုပုံရဲမင်းကြီးမိန့်ကြားမယ်လို့လည်းမျှော်လင့်ရပါတယ်။ဒီနေ့နောက်ပိုင်းမှာတော့ပနမနိုင်ငံငါကန်ကျုပ်စီရတော့ဟိုဆေးဒိုမင်ဂိုဦးလိုဟာနဲ့အတူကမ္ဘာလူငယ်များနဲ့အခမ်းအနားတက်ရောက်လာတဲ့လူငယ်ဆယ်ဦးနဲ့အတူနေ့လယ်စာစားဖို့လည်းစီစဉ်ထားပါတယ်။မနေ့ကတော့ပိုရန်မင်းကြီးကလူငယ်ထင်းသေးစကန်တခုကိုတွားရောက်လက်ပတ်ခဲ့တဲ့အတွက်ထင်းသေးကန်လူငယ်တွေလည်းကမ္ဘာလူငယ်များနဲ့မှဆင်နွှဲခွင့်ရခဲ့ကြတာပါ။ထင်းသေးကန်လူငယ်တွေက၅ဦးကလည်းပိုရန်မင်းကြီးထံမှာအာဘက်ဖြေခဲ့ကြပါတယ်။လူတန်းဝင်းကလူတွေကိုလူဆိုးလူကောင်းအပြစ်ရှိသူဖြစ်ကင်းသူဆိုပြီးတတ်မှတ်ပြတ်ထန်းတဲ့ပေါ်စိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့လူတန်းဝင်းအနေနဲ့လူတွေကိုပြောင်းလဲခွင့်ရအောင်ခွင့်လန်းနေဖန်တီးပေးဖို့လိုအကြောင်းလဲလူငယ်ထင်းသေးစကန်ရောက်ရှိစဉ်ပိုရန်မင်းကြီးကမိန့်ကြားခဲ့တာပါ
ဂျပန်တင်းနစ်ကစားသမားနာယိုမီအိုဆာကာကတော့ Australian Open ကိုနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါပြီမယ်ဘုန်းမြို့မှာဒီကနေ့ကျင်းပခဲ့တဲ့ Australian Open Youth Meet 2 Jump Final ကိုကစားကြတာမှာကမ္ဘာစင်လေးနာယိုမီအိုဆာကာကချက်နိုင်ငံကအဆင့်6 Petra Kvitova ကို6-6-6-4နဲ့အနိုင်ရပြီးတော့ Australian Open Champion ဖြစ်သွားတာပါ။အိုဆာကာအတွက်တော့ဒါဟာ Australian Open ကိုပထမဆုံးအကြိမ်ရတာဖြစ်ပေမဲ့ဒုတိယမြောက် Grand Slam ဆုလည်းဖြစ်ပါတယ်ခင်ဗျာ။ Direct from Washington The
Voice of America VOA စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရနိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါရစေ။ဘာသာရေးလူမျိုးရေးစံတဲ့အကြံဖက်ပရိပခါတွေနောက်လက်တလောမှာပဲရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကပြင်းထန်နေတဲ့အနေအထားမှာတော့ရခိုင်ပြည်နယ်နေမြင်တည်ငြိမ်အေးချမ်းအောင်နဲ့တင်းမာနေတဲ့ပြဿနာတွေကိုပြည်လဲအောင်ဖြေရှင်းနိုင်မှုကမြန်မာအစိုးရကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကအပြူသဘောဆောင်ချဉ်းကပ်မှုတွေနဲ့ပူးပေါင်းဆောင်ရွက်တင်ပါတယ်လို့ရခိုင်အရေးအကဲခတ်တွေကအကြံပြုပါတယ်။မြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်မေရှန်ဟီလီရဲ့ခီးစဉ်တွင်တွေ့ရှိချက်တွေအရမြန်မာနိုင်ငံရဲ့လူခွေအခြေအနေဆုပ်ယုပ်မှုတွေရှိနေတယ်ဆိုပြီးသတင်းသာရှင်းလင်းခဲ့တဲ့အပေါ်တုံ့ပြန်ချက်တွေဖြစ်ပါတယ်အသေးစိတ်ဆက်ပြီးတင်ပြပါမယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်မေရှန်ဟီလီဟာသူ့ရဲ့ထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ17ရက်ကြာခီးစဉ်အပြီးသူ့ရဲ့စုံစမ်းတွေ့ရှိချက်တွေကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာမနေ့တုန်းကသတင်းသာရှင်းလင်းခဲ့တာပါမြန်မာပြည်ဝင်ခွင့်ပိတ်ပင်ခံထားရပြီးတဲ့နောက်အိန္ဒိယနိုင်ငံတွေမှာခိုလုံနေကြရတဲ့မြန်မာဒုက္ခသည်တွေကူညီပေးနေတဲ့အဖွဲ့အစည်းတွေနဲ့တွားရောက်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်ဟာသူ့ရဲ့စုံစမ်းတွေ့ရှိချက်တွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့လူခွေအခြေအနေဟာတော်တော်လေးကိုဆူဆူဝါဝါဆုပ်ယုပ်လာနေတဲ့အကြောင်းပြောဆိုခဲ့တာပါနောက်ဒီလိုအခြေအနေတွေကိုဖန်တီးခဲ့တဲ့စစ်ရာဇဝတ်မှုတွေအတွက်အဓိကတာဝန်ရှိတဲ့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပေါ်တရားစွဲဆိုတင်တယ်လို့ပထမဦးဆုံးအကြိမ်တရားဝင်ပြောကြားလိုက်တဲ့မစ်ဂျန်ဟီလီရဲ့သတင်းစာရှင်းလင်းပွဲအပေါ်မှာတော့ရခိုင်အရေးလေးလာအကဲခံနေတဲ့ဒေါက်တာခင်စောဝင်းကအခုလိုသုံးသပ်ပါတယ
်ကိုစမကရဲ့သူကိုယ်တယ်လေအတူကမပြောလာလို့မရဘူးဆိုတာကြတော့ပို့ပြီးဆိုးသွားတာပေါ့တိုးတော့ခုနပြောတဲ့စကားတွေကတော့နည်းနည်းလေးပြောမစင်တော့ဟိုတန်တပန်နီးမချင်ရတော့ဘူးလေအခုသတင်းထဲမှာသူတို့ highlight လုပ်ထားတာကတော့ဒီတမတော်ကာကွယ်ဦးစီးချုပ်ကိုသူတို့ကတော့ channel site နဲ့အရေးကြီးကိုပြောထားတာပေါ့လေနော်ပထမအပိုင်းကတော့လေဟုတ်တယ်ဒီ channel လိုရင်းကြော်တွေကထပ်ပြီးအောင်လုပ်လို့ဆိုတော့ပါလေဆိုတော့သူကဟိုလူခွေအဖွဲ့အစည်းတစ်ခုနော်အပြင်ကဆိုတော့နော်ဒီ NGO တခုနဲ့ပြောရစကိစ္စမရှိဘူးသူကအခုကကုသမဂ္ဂကိုကိုစားပြီးပြောနေရတာမလားနော်သူက independent of a reporter ဒါမှလည်းလက်ရှိတာဝန်ရတာသူကကုသမဂ္ဂရဲ့အထူးကိုယ်စားဖြစ်နေတာ哦ဆိုနည်းနည်းလေးစကားတွေကဟိုတန်တမမဆန်တော့ဘူးပေါ့နော်သူတို့ကတော့ဘာဖြစ်လဲဆိုတော့ဒီဘက်ကမြန်မာစိုးရအနေနဲ့စက်ဖက်ကနေပြီးတော့တုံ့ပြန်မှုနည်းနည်းပို့ပြီးတော့ဇက်ခုသွားတာပေါ့ခုလိုမြင်တယ်နော်
ဒီသတင်းသာရှင်းလင်းပွဲမှာပဲမစ်ရန်ဟီလီဘက်ကပြောဆိုခဲ့တာကတော့အစိုးရဒေသခံတွေနဲ့လုံခြုံရေးတပ်ဖွဲ့တွေဘက်က2019ခုနှစ်ထဲမှာကိုမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုနေရက်ဆွတ်အောင်ဖိအားပေးဆောင်ရွက်နေပါတယ်ဆိုတဲ့ပြောဆိုချက်အပေါ်မှာတော့ရခိုင်မျိုးသားပါတီရဲ့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုတုံ့ပြန်ပါတယ်။အဲဒီ
ကျွန်တော်တို့ကတော့2019မှာအဲ့လိုဖြစ်တယ်ဆိုတော့ရေချင်သတင်းအချက်လည်းပေါ့နော်ကျွန်တော်တို့လည်းဒေသခံတွေကအဲ့လိုပူပေါင်းကြံစီရဲ့အဲ့ဒါရောမီးရှို့တယ်အတင်းအာရမဟုတ်ဖက်ဘူးဖက်သွားအောင်လုပ်တယ်ဆိုတော့တင်းမျိုးတော့ကျွန်တော်တို့ဖက်ကမကြားမူဘူးဒါရက်ကသူရောက်ခဲ့တဲ့နေရာတွေကတစ်ဖက်ကပြောဆိုတာပဲဖြစ်နေတယ်လို့ဟိုကျွန်တော်တို့ပြင်နေရတယ်ကကပအဖွဲ့အစည်းတစ်ခုရဲ့အချင်းကတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်နေတယ်ဒီလိုလဲလို့ဆိုတော့ပြောပြီးတော့ဆွတ်ဆွတ်ပြီးတော့နော်ပုံမှားရုပ်တယ်အဲပြီးတော့ဒီဒရင်းမားတွေချက်ကြည့်ရဲ့အဲ့ဒီပုံမှားအရှင်ချအောင်လုပ်တယ်အဲဒါတစ်ဖက်ကလုတ်ချဆွတ်ဆွဲတာပဲလို့ကျွန်တော်တို့ကတော့ ်
ရခိုင်ပြည်နယ်ထဲမှာဘာသာရေးလူမျိုးရေးစံနဲ့အကြံဖက်ပြိပခါတွေကြောင့်မွတ်စလင်သိမ်းတဲ့ချီဘင်္ဂလားဒေ့ရှ်ဘက်တင်းရှောင်နေရတဲ့အခြေအနေလက်တလောရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လို့ထောင်ချီတဲ့ဒေသခံတွေပါဘေးလွတ်ရာကိုပြေးနေရတဲ့အနေအထားမှာတော့အစိုးရကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကအပြုသဘောဆောင်ဖြည့်ရှင်းကြပါလို့ရခိုင်လွတ်တော်ကိုယ်စားလှယ်ကအကြံပြုပါတယ်
ကျွန်တော်တို့နိုင်ငံမှာနော်ဒါဖြစ်လဲဖြစ်ပြီးဖြစ်ပြီးပေါ့ဒီပေါ်မှာဟာလာအမျိုးတေးထားပြီးတော့နော်တစ်ဖက်ကဒီလိုအလုပ်မဖြစ်တဲ့ကိစ္စတွေကိုဟာတင်းပို့နေမယ်အဲဒါနိုင်ငံမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုဟိုဒီ ICC တင်ဖို့ဟိုဒါတိုက်တွန်းနေမယ်ဆိုရင်တော့ဟာဒါကျွန်တော်တို့ရခိုင်ပြည်နယ်ပြည်ရင်းလေးပေါ့နော်ဒီဒီဖက်မှာလည်းဒုက္ခတွေကိုပြန်လည်လက်ခံရေးဒါတွေကအများကြီးအစ်ကျားပြောကြတယ်ဝင်လာနေပါတယ်နော်အဲ့ဒါကြောင့်စိုးကျိုးတွေဖြစ်ပေါ်နေပါတယ
်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်နေချိန်မှာပဲအစိုးရဘက်ကလည်းကုလအထုကိုယ်စားလှယ်အပေါ်မှာလူပုဂ္ဂိုလ်အရာပိတ်ပင်တားဆီးမှုတွေမလုပ်ဘဲနဲ့ပို့ပြီးတော့မှအပြုသဘောဆောင်ပူးပေါင်းဆောင်ရွက်ပါလို့လည်းဒေါက်တာခင်စောဝင်းကပြောပါတယ
်ကုလသမဂ္ဂနဲ့ပို့ပြီးပူးပေါင်းဆောင်ရွက်ပါလို့ပြောနေရပဲဒီနီလာအခက်ခဲတွေကကုလသမဂ္ဂတဆင့်ပဲဖြည့်ရှင်းလို့ရမယ်သူကလည်းကပြောမှဆင်တော့ဟိုကြည်လင်းငင်းငိုင်းလိုပဲပေါ့ကိုလုံရင်လုံရင်ပြောင်းရင်ပြောင်းရင်ကိုအဆွန်နေရာရောက်ကုန်ကြတာခုဘက်ကောက်ဒီဘက်ကောနော်ဒီနေ့ဒါရီနည်းနည်းလေးဟိုဝင်နေစရာကောင်းတာပေါ့ကွာအဲ့လိုပြောချင်ပါတယ်နော်ဒီကိစ္စကလိမ္မာပါဆိုတာခံရမယ်ဘယ်တော့မှမဟုတ်ဘူးဒုံးလီတော့လုပ်တဲ့ခါကျတော့ခုဘက်ကပို့ပြီးတော့ကနေပြရတာပေါ့နော
်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေထုကိုစလဲရဲ့ဒီခီးစဉ်တွင်တွေ့ရှိချက်တွေကိုတော့လာမယ့်မတ်လလူခွေကောင်စီရဲ့အကြိမ်40မြောက်ညီလာခံမှာတင်ပြအစီရင်ခံမှာလည်းဖြစ်ပါတယ်ရှင်VOA မြန်မာပိုင်းရဲ့စနေညနေခင်းသတင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီရခိုင်ပြည်နယ်ဘက်ကစစ်ရေးအခြေအနေတွေကိုလည်းတင်ပြပေးပါမှာ။မြန်မာနိုင်ငံရခိုင်မြောက်ပိုင်းမှာတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့အကြားဒီလအစောပိုင်းကတည်းကပြန်ပြီးတော့ဆလာတဲ့စစ်ပွဲတွေကြောင့်အထူးခိုက်ဆုံးကတော့ဒေသခံတွေဖြစ်ပါတယ်။တိုက်ပွဲကကြီးစံနေကြောင့်ဒေသခံတွေဟာနေညာမဆိုင်ဘေးလွရာကိုထွက်ပြေးခဲ့ကြရပြီးတော့သူတို့ရဲ့နေအိမ်တွေကိုဘတော့ပြန်နိုင်မလဲဆိုတာကလည်းမသိနိုင်သေးပါဘူး။ရွာသားတွေကိုတွေ့ပြောပြထားတာတွေကိုတော့မအေးစံနာကျော်ပြောပြပေးပါရှင်။
လူမျိုးရေးပြိပခါရီဆူဆူရရဖြစ်ပွားခဲ့ပြီးတော့ရိုဟင်ဂျာမွတ်စလင်တိမ်းမောင်းများစွာထွက်ပြေးသွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဒီဇင်ဘာလအစောပိုင်းကတည်းကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားမှာတိုက်ပွဲတွေဖြစ်နေလို့အဲ့ဒေသကအိုးအိမ်စွန့်ခွာထွက်ပြေးရသူ6000လောက်ရှိသွားပါပြီ။ဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့တော့ကဘူးစီတောင်မြို့မှာရှိတဲ့ရဲကင်းစခန်၄ခုကို AA လက်နက်ကိုင်အဖွဲ့ကစီးနင်းတိုက်ခိုက်ခဲ့ရာကရဲတပ်ဖွဲ့ဝင်13ဦးသေဆုံးသွားရပြီးတဲ့နောက်ပိုင်းနှစ်ဖက်ကြားမှာတိုက်ပွဲတွေပိုတိုးဖြစ်လာနေတာပါ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာတော့ချင်းပြည်နယ်ပလဲဝမြို့မှာတိုက်ပွဲဖြစ်ပြီးတော့ကျေးရွာရင်းနာလက်နက်ကြီးကြီးကျပြီးတော့ရွာသားတွေထွက်ပြေးခဲ့ရပါတယ်။ဘူးစီတောင်မြို့နယ်မှာတော့တရက်ပြင်ကျေးရွာအုပ်စုကမြို့တိုင်းရင်းသားကျေးရွာတွေရွာဖြစ်တဲ့အလဲချောင်းကျေးရွာမှာ73ရက်နေကလေးကတိုက်ပွဲတွေစတင်ဖြစ်ပွားပြီးတော့ရွာသူရွာသားရကြောထွက်ပြေးခဲ့ရပါတယ်။အဲဒီရွာသားတို့ဖြစ်တဲ့ကုဇော်ဝင်းက AFP သတင်းဌာနကိုသူ့ရဲ့အတွေ့အကြုံကိုပြောပြပါတယ်
။ချင်းချင်းပြောရင်ကျွန်တော်ကတော့အဲရတော့မထားနိုင်သေးဘူးပါရှင်းနိုင်ဆိုလို့ရှိရင်တော့အစိုးရပဲရှိပါသေးတယ်။ဘာအဲ့ချိန်မှာကျွန်တော်ကဒီသမန်းစံကြားရတယ်ချက်ချင်းထားပြတာပေါ့ဗျာ။ဘယ်သူမှအဲ့လိုမျိုးကိုယ်တော်လုံးတွေပဲဒီဝစားရည်တွေကိုဝှထားတဲ့ဝစားရည်တွေပဲထွက်ပြရတယ်အဆုံးတော့ကိုကင်ထားတဲ့အမြင်နဲ့ဆောင်ထားတဲ့ဖုံးလို့မှမယူလာနိုင်ဘူ
းမနစ်ကနှစ်ကုံပိုင်းရဲကဖြစ်ပွားခဲ့တဲ့ဒီစစ်ရေးပဋိပက္ခကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေအတွက်လက်တလောအကူအညီတွေပို့ပြီးတော့လိုအပ်နေချိန်မှာပဲရခိုင်ပြည်နယ်အတွင်းမှာကူညီကယ်ဆယ်ရေးလှုပ်ဆောင်နေမှုကိုလုံခြုံရေးစိုးရိမ်မှုကြောင့်ရခိုင်ပြည်နယ်အစိုးရကတားမြစ်ထားပါတယ်ICRC နိုင်ငံတကာကြက်ချင်နေဖွင့်နဲ့ကုလသမဂ္ဂစားနယ်ရိတ်ခါအဖွဲ့ WFP တို့ကိုတော့ဆက်လက်လုပ်ကင်ခွင့်ပေးထားပြီးတော့တခြားကူညီထောက်ပံ့မှုတွေကိုတားထားတာဖြစ်ပါတယ်။ဒီလိုတားမြစ်မှုဟာဒေသခံ9000လောက်မကပေါ်မှာရိုက်ခတ်မှုတွေရှိရလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူ UNOCHA ကကြေညာချက်ထုတ်ပြန်ပါတယ်။ဒီလိုအခြေအနေမှာဒုက္ခသည်တွေအနေနဲ့လည်းသူတို့ရဲ့မရေရာတဲ့အနာဂတ်အတွက်အဆိုးရိမ်နေကြတာပါ။အလေကြောင့်ကျေးရွာသူမူလာတန်းပြဆရာမလေးမနိုးစင်ထုံကတော့သူ့ရဲ့ရွာကိုဘယ်တော့ပြန်နိုင်မလဲမသိသေးဘူးလို့ဆိုပါတယ
်။ရွာကိုပြန်ဖို့တော့လုံးဝမဖြစ်နိုင်တော့ဘူးလို့ရွာတစ်ချပေးဖို့လို့ပြောတယ်။စိတ်ထဲမှာတော့အများအားဖြင့်ကြောက်စိတ်ပဲရှိတယ်ရွာကိုပြန်ချင်တာပဲ
။အခုလိုမျိုးအစိုးရတက်တဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ကြမှာစစ်ရေးပဋိပက္ခဖြစ်ပွားနေချိန်မှာပဲရခိုင်ဒေသခံတွေအေးအေးနဲ့ဆက်သွယ်လို့ဆိုပြီးတော့စစ်စစ်မင်းမြန်းခံရတာဖမ်းဆီးတရားဆွဲခံရတာတွေလည်းရှိပါတယ်။ဒေသခံတွေနဲ့ပေါင်းပြီးတော့အေးအေးဖွဲ့အနေနဲ့ကျေးရွာအတွင်းမှာစိတ်ဝင်လှုပ်ရှားမှုတွေလုပ်လို့မရအောင်လို့နေမြေလုံခြုံရေးကိုကြက်မှတ်ဆောင်ရွက်နေတယ်လို့လည်းသတင်းထုတ်ပြန်ထားတာပါ AA အဖွဲ့အတွက်ဆက်ကြီးကောက်ခံပေးတာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လှုံ့ဆော်မှုတွေကိုစောင့်ကြည့်ရင်းနဲ့သတင်းပေးပို့တာတွေတွေ့ရင်တော့တရားဥပဒေနဲ့အရေးယူနိုင်ဖို့ဆက်ပြီးစီစစ်ဆောင်ရွက်နေတယ်လို့ဇန်နဝါရီလ16ရက်နေ့ကပဲစစ်တပ်ကကြေညာထားပါတယ်။ဒီလိုတန်တရားဝင်ခံရတဲ့အခြေအနေနဲ့ဖမ်းဆီးမှုတွေဖြစ်နေတဲ့အပြင်လုံခြုံရေးအတော်ဝင်မကြေပုံမှာစိုးရင်လို့ခြေရွာအုပ်ချုပ်ရေးမှုတချို့ယာရုကနှုတ်ထွက်ခြင်းတယ်လို့ပြောနေကြတာတွေလည်းရှိပါတယ်။ရခိုင်မျိုးသားပါတီ ANP ရဲ့ဒုတိယဥက္ကဋ္ဌဒေါ်အင်းနုစင်ကတော့ဒီစီရေးပဋိပက္ခဟာဒေသခံတွေအတွက်ယုံကြည်မှုအပိုင်းကိုပါပြက်ပြားစေတယ်လို့အခုလိုပြောပါတယ်။
အခုလေရဲကြီးတွေကဝင်တိုက်တဲ့အတွက် AA ဟာအကြမ်းဖက်သမားဖြစ်တယ်ရခိုင်တွေဟာအကြမ်းဖက်ကိုပါဖြစ်တယ်ဆိုတော့ကျမတို့ကလည်းလက်သေးဆိတ်ရင်လက်ထိတ်နားတဲ့အဆင်မဟုတ်ဘူးအသေးပါနားသွားတယ
်အခုလက်ရှိအနေထားမှာတော့ပြီးခဲ့တဲ့ရပိုင်းအတွင်းထိတိုက်ပွဲတွေဖြစ်နေခဲ့ပြီးတော့တိုက်ပွဲတွေအပြင်ဖိနှိပ်ညှဉ်းပန်းမှုတွေဖြစ်ပေါ်နေတယ်ဆိုတဲ့သတင်းတွေထွက်နေတာကြောင့်ဒေသခံတွေကြားမှာစိုးရိမ်မှုတွေပေါ်ပြီးတော့တိုးလာတဲ့အပြင်အခုအကူအညီလိုအပ်နေတဲ့ဒေသခံတွေအတွက်လည်းစာနာမှုဆိုင်ရာအကူအညီတွေပို့ပေးနိုင်ရင်ဆက်ပြီးတော့ကန့်သတ်ထားမယ်ဆိုရင်တော့စစ်ဘေးသင့်ပြည်သူတွေကြားကနေပြီးတော့အထိနာမှာဖြစ်တဲ့အကြောင်းလူသားချင်းစာနာမှုဆိုင်ရာလှုပ်ဆောင်နေကြသူတွေစီရေးအကဲခတ်တွေကပြောနေကြပါတယ်ရှင်
မရေတနာကြောပါရှင်ဒီလိုမျိုးရခိုင်လက်နက်ကိုင်ဖွဲ့ AA နဲ့မြမတက်မတော်တို့ကြားနိုင်ငံရဲ့အနောက်ဖက်ချမ်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကတော့ကချင်လက်နက်ကိုင်တပ်ဖွဲ့ KIU နဲ့ဒီတက်မတော်အစိုးရတို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေအောင်မြင်ဖို့အရေးမှာအဟန့်အတားဖြစ်စေတယ်လို့ပြည်ပရောက်ကချင်ကောင်းဆောင်တွေကပြောဆိုလိုက်ပါတယ် KIU နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့လာမယ့်ဖေဖော်ဝါရီလတဲ့မြမနိုင်ငံထဲမှာတွေ့ဆုံကြမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲအခုလိုတုံ့တက်လိုက်ကြတာပါအပြည့်အစုံကိုတော့ကိုညံဝင်းအောင်ပြောပြပေးပါရှင်
မြန်မာအစိုးရအမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကကိုယ်စားလှယ်တွေနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကိုယ်စားလှယ်တွေပြီးခဲ့တဲ့ရက်ပိုင်းကပဲတရုတ်နိုင်ငံယူနန်ပြည်နယ်ကူမင်းမြို့မှာတွေ့ဆုံမှုတွေရှိခဲ့ပါတယ်။မြောက်ပိုင်းစစ်ဒေသတွေမှာမြန်မာတပ်မတော်ကလေးလကျော်ကြာအပြစ်ရက်ထားမယ်လို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကြေညာခဲ့ပြီးနောက်မှာအခုလိုတွေ့ဆုံမှုတွေရှိလာနေတာပါ။အခုတခါလဲလာမယ့်ဖေဖော်ဝါရီလထဲမှာအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ KIO တို့တီးတန့်ထပ်မံတွေ့ဆုံမှုရှိပေမဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအောင်မြင်ဖို့ဆိုရင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားတိုက်ပွဲတွေကအဟန့်အတားဖြစ်နေရတယ်လို့အမေရိကန်ဝါရှင်တန် DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးဂုံဆန်ကပြောပါတယ
်ကျွန်တော်ကြားသိထားတော့ဆိုရင်ဒီမှာပြည်တွင်းတနေရာမှာ February လလဲတိုင်းတော့ပါပြန်တွေ့ဖို့စီးပွဲပြန်လုပ်မယ်လို့ကျွန်တော်ကြားသိထားပါဒါပေမဲ့ကျွန်တော်စိုးရိမ်တာကတော့ကျွန်တော်ရခိုင်မှာဆက်လက်ပြီးမှဒီလိုတိုက်ပွဲတွေဖြစ်ပွားတာကတော့ဆိုရလိုလားနေတဲ့ NCA စစ်တပ်ပိုင်းရဲ့လိုလားနေတဲ့ NCA အတွက်ကတော့အထောက်အကူမပြုဘူးလို့ပဲကျွန်တော်မြင်ပါတယ်။တနင်္ဂနွေကိုလွှမ်းခြုံတဲ့ငြိမ်းချမ်းရေးလိုချင်ပါတယ်ဆိုတော့တစ်ဖက်မှာစစ်ငြိမ်းချမ်းပြီးမှနောက်တစ်ဖက်ကိုစစ်သွားတိုက်တယ်ဆိုတော့ဘယ်တနင်္ဂနွေလွှမ်းခြုံနိုင်တဲ့ nation wide အတွက်ကတော့အကျိုးမပြုတာတော့သိချတယ်။နောက်တစ်ခုကခုဒီရတတ်တပတ်ဆိုရင်စစ်တပ်ကနေပြီးတော့ဗမာတပ်ကနေပြီးတော့ရှေ့တိုင်းစစ်မျက်နှာပြင်ဘက်ကိုတပ်တန်လေပို့ထိုးချတယ်အဲ့ဒီတွေ့နေရတယ်အဲ့လိုဆိုတော့ဒီလိုမျိုးငိမ့်ချတဲ့လို့ပြောပဲဟာကိုအတုံးချမှာကိုယ့်ရဲ့တပ်အင်အားကိုစုဆောင်တဲ့အခြေအနေလိုမျိုးကမဖြစ်သေးလို့ပါဘူ
းအရင်ကမြောက်ပိုင်းမဟာမိတ်လေးဘွဲ့လို့ပြောလိုက်ရင် KIO KIA ကဥဆောင်တဲ့အဖွဲ့ဖြစ်ပြီးတောင်းပလောင်ကိုးကန့်နဲ့ AA အဖွဲ့တို့ပါဝင်ကြတာပါ KIO နဲ့အစိုးရတာဝန်ရှိသူတွေကြားဆွေးနွေးပွဲကိုကြိုဆိုပေမဲ့မြန်မာစစ်တပ်ရဲ့စိတ်နေသဘောထားကိုကြည့်ရင်ငြိမ်းချမ်းရေးအလားအလာကမျှော်လင့်ချက်နည်းတယ်လို့သုံးသပ်သူကလန်ဒန်မြို့နေ KNO ကချင်အမျိုးသားအစည်းအရုံးအမြဲတမ်းဗဟိုကော်မတီဝင်ဒူဝါမခေါ်ကွန်ဆာဖြစ်ပါတယ်
။ငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးတယ်ဆိုတာဒါကောင်းတဲ့လုပ်တစ်ခုပဲလေ။ဒါပေမဲ့ကျွန်တော်ကကျန်တဲ့အယုံကြည်မရှိဘူးခင်။အထူးဖြစ်တော့ဒီစစ်တပ်အပေါ်မှာပေါ့နော်။ဒီဗမာစစ်တပ်အပေါ်မှာကျွန်တော်အယုံကြည်မရှိဘူး။အခုအဖက်ကငင်းချမ်းကြီးလေးလာရဆိုင်ရအပြစ်ခတ်ရဆိုင်ရလို့ပြောမှာအဖက်ကတော့စင်ရားတွေတူးချက်ရခါရေးစုဆောင်ပြီးတော့မှဒီလာပြည့်ရခံပါအရင်တော့လည်းဒါမျိုးတွေလုပ်ခဲ့ရလေဆိုတဲ့ခါကျတော့ကျွန်တော်တိတ်ပြီးမှစစ်တပ်ပေါ်မှာအယုံကြည်မရှိခဲ့တဲ့ကြောင့်တော့ညှို့ရင်းချက်မထားဘူးခင်ဗ
ျမြမတမတော်နဲ့မြမအစိုးရအပေါ်အယုံကြည်မရှိတော့တာကြောင့်ကချင်ပြည်နယ်ကိုတီးကြလွတ်လပ်တဲ့နိုင်ငံအဖြစ်တည်ထောင်ဖို့ပြီးခဲ့တဲ့သတင်းပတ်တည်းထိုင်းနိုင်ငံမှာ KNO အဖွဲ့ကဆုံးဖြတ်ခဲ့ကြောင်းမခေါ်ခွန်ဆာကပြောပါတယ
်အဲစစ်တပ်လိုချင်တဲ့ပုံစံဆိုရတာကတော့ devolution ပေါ့နော် devolution ခေါ်တာပေါ့အာဏာကိုအထက်ကနေပြီးမှခွဲပြီးတော့ယူဆိုရတာပေါ့ပြီးရယူပေါ့အဲ့ဒါမျိုးကိုပဲသူတို့ကအတင်းအဓမ္မတောင်းမယ်အဲ့ဒါကို KIA ကလက်ခံနိုင်တယ်ဆိုရင်တော့ဒါဆိုရင်ဆိုရင်ငြိမ်းချမ်းရေးဆိုဖြစ်သွားနိုင်တယ်ပေါ့ကျွန်တော် KIA ကတော့ဘုရားယူမှန်းချက်ပန်းတိုင်ကစစ်မှန်တဲ့ Federal ပြည်ထောင်စုကိုတည်ထောင်မယ်ဆိုလို့ရှိရင် ါမယ်ဆိုတော့ကျွန်တော်တို့က2003ရနေပုံမှာအခု2018ကုန်နဲ့အထိပေါ့နော်ကျွန်တော်တို့ကျန်ထူးခြားလာခဲ့ကြတာဒါပေမဲ့ကျွန်တော်တို့တဖြည်းဖြည်းနဲ့အမဲ့ချွေချွေခံရတာပဲဒီကြားလေးဆုံးလေးကြားလေးဆုံးလေးဖြစ်နေဆိုပါမှာ independence ကိုတွောင်းမယ်ဆိုတော့ကျွန်တော်ဆုတ်ဖြတ်တာပါအဲ့ဒါပါလဲဆိုတော့ပုံမှာစစ်တပ်ပုံမှာအယုံကြည်မရှိလို့ပုံမှာအစိုးရပုံမှာအယုံကြည်မရှိလို့ပေါ့
ဘယ်လိုအဖြစ်ဖြစ်ညဉ့်ညဉ့်ရေးရဖို့ကတော့ဆွေးနွေးမှုတွေဆက်လက်လိုအပ်နေပြီးဆွေးနွေးပွဲအောင်မြင်မှုရလာတဲ့အမျှအနည်းဆုံးတော့ရိတ်ခါဖြတ်တောက်ခံနေရတဲ့ကကြင်စစ်ပေးဆောင်ဒုက္ခသည်တွေကိုအကူအညီတွေပေးနိုင်လိမ့်မယ်လို့မျှော်လင့်မိကြောင်းဦးကွန်ဆန်ကပြောပါတယ်
။ Okay ညဉ့်ညဉ့်ရေးအတွက်ကတော့မဆွေးနွေးတာတက်ကတော့ဆွေးနွေးတာပိုကောင်းပါတယ်။ဒါပေမဲ့ဆွေးနွေးမှုကတစ်ဖက်နဲ့တစ်ဖက်အတွက်ပိုပြီးမှဒီစစ်အင်အားတိုးချက်ဖို့တိုးမြင့်ဖို့အတွက်ကိုအချိန်ယူပြီးမှအဲစီမံကိန်းလိုမျိုးလောက်တာတော့အချိန်ဆွဲဖို့အတွက်လောက်တာတော့ကျွန်တော်စိုးရိမ်ပါတယ်အဲ့ဒါမဖြစ်သေးလို့တာပါဒီလိုမျိုးဆွေးနွေးရနေပြီးတော့အဖြေရှာနိုင်တဲ့သူ့ဟာလက်တော့အချိန်ဒီမှာလုံးဝလိုအပ်နေတာဝေါ်ခိုင်းလို့ခေါ်ရပေါ့နော်စစ်ရာဆွတ်လို့ခေါ်ရဒီတချို့ဒေတာတွေကိုအစားတောက်တယ်ချက်တောက်တဲ့ဟာတွေအရင်ဖွင့်ပေးလို့ရပါပါဒီဟာတွေကိုကျွန်တော်မျှော်ပါတယ
်မြန်မာတမန်တော်ရဲ့လေးလာတာအပြစ်ခတ်ရစေးကြီးညာချက်အပေါ်တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကချိုးဖောက်မှုတွေရှိနေကြောင်းစစ်တပ်ကမနေတော့ကသတိပေးကြေညာထားပါတယ်ခင်ဗျာ
တော်ရရှင်များရှင်ကချင်ပြည်နယ်ကအစိုးရဖွဲ့ဝင်တချို့ကိုမကြသေးခင်ကပဲယာရုကဖယ်ရှားလိုက်တဲ့အတွက်သဘောထားအမြင်တွေလည်းအမျိုးမျိုးထွက်ပေါ်လာပါတယ်အကြက်သားအစိုးရလက်ထက်အစိုးရအတွင်းပြုပြင်ပြောင်းလဲရေးခြေလှမ်းတရက်အဖြစ်ခြောက်ခံသူတွေရှိတယ်လို့အပြောင်းလဲတွေမှာဖွင့်လင်းမြင်တာမှုမရှိဘူးဆိုပြီးဝေဖန်သူတွေလည်းရှိနေပါတယ်ပြည်နယ်နဲ့ပြည်ထောင်စုအစိုးရထဲမှာပြုပြင်ပြောင်းလဲဖို့လူမှန်နေရာမှန်ဖြစ်ဖို့လိုအပ်ချက်တွေရှိနေပါလားအပြောင်းလဲတွေကိုဘယ်လိုပုံစံနဲ့လုပ်တင်ပါသလဲစူရာတွေကို VUA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VUA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VUA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရယ်ရှင
်။စနေညနေခင်းရဲ့အစီအစဉ်လေးအဆုံးမသတ်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ပြောပြပေးပါအောင်ရှင
်။ဗင်နီဇူလာနိုင်ငံမှာ၈ရက်အတွင်းရွေးကောက်ပွဲတွေမကျင်းပနိုင်ခဲ့ရင်အတိုက်ခံခေါင်းဆောင်ကိုသမ္မတဖြစ်အသိမှတ်ပြုလက်ခံမဲ့အကြောင်းဥရောပ၃နိုင်ငံခေါင်းဆောင်တွေကဒီနေ့ပဲပြောလိုက်ကြပါတယ်။ဗင်နီဇူလာမျိုးသားလွတ်တော်ဥက္ကဋ္ဌဟွန်ကွာယီဒိုကိုနိုင်ငံခေါင်းဆောင်အသစ်ဖြစ်အသိမှတ်ပြုကိုပြင်ဆင်ထားတဲ့အကြောင်းစပိန်ဝန်ကြီးချုပ်ပန်ထရိုဆန်ချစ်ပြည်သူ့သမ္မတအမန်နျူအယ်မန်ခရိုနက်တူဂျပန်ဆူဟာပြောခွင့်ရတော့ဒီကနေ့ပဲသတိပေးပြောဆိုလိုက်ကြတာပါ။အာဖဂန်နိုင်ငံနဲ့အမေရိကန်တပ်ဖွဲ့တွေပြန်ရောက်သိမ်းမဲ့စစ်စင်တဲ့ကိုအမေရိကန်နဲ့တာလီဘန်တွေကြားသဘောတူညီမှုရကောင်းရပြီဖြစ်တဲ့ကြောင့်နှစ်ဖက်ဆွေးနွေးမှုနဲ့နှိစက်သူတန်ဝန်ကပြောပါရယ်အပြန်လည်နေနဲ့အာဖဂန်မှာခြေဆိုင်ပြီးအမေရိကန်ကိုချင်းချောက်မဲ့နိုင်ငံတကာကျန်းပယ်ဖွဲ့စည်းတွေကိုလက်မခံမှုတာလီဘန်တွေဘက်ကကတိပြုခဲ့ကြောင်းလည်းပြောဆိုနေကြတာပါရစိုင်းထားတဲ့အမေရိကန်ဆူရဌာနရဲ့အေဂျင်စီရဲ့လုပ်ငန်းတွေပြန်လည်လက်ပတ်နိုင်ပြီဖြစ်ကြောင်းနဲ့ဝန်ထမ်းတွေအလုပ်ပြင်ဆင်နိုင်ပြီဖြစ်တဲ့အကြောင်းစီမံခန့်ခွဲမှုနဲ့ဗန်ဒိုင်းဆိုင်ရုံးကမနေ့နောက်ပိုင်းမှာပဲအကြောင်းကြားလိုက်ပါတယ်။သတင်းသုံးဖက်ကယာယီဗန်ဒိုင်းအသုံးစရိတ်အတွက်ဥပဒေမူကြမ်းတစ်ခုကိုမနေ့ကသမ္မတထရန့်ကလက်မှတ်ရေးထိုးအတည်ပြုလိုက်တဲ့အတွက်အမေရိကန်သမိုင်းမှာဆူရလုပ်ငန်းတွေရစိုင်းထားတာအကြာဆုံးအဖြစ်ဆန့်ကျင်တင်ခဲ့ရတဲ့အခြေအနေတွေလည်းအဆုံးသတ်သွားခဲ့တာပါ။အမေရိကန်သမ္မတထရန့်ရဲ့ရွေးကောက်ပွဲမှာဆက်စီယွန်၏ကျန်းမာရေးပုဂ္ဂိုလ်အောင်သူဖြစ်တဲ့ရော်ဂျာစတုန်းဟာနိုင်တော်ချာဖမ်းဆီးခံခဲ့ရပြီးအမေရိကန်ဒေါ်လာငွေ2သိန်းခွဲနဲ့မနေ့ကပြန်လွတ်လာပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့နှက်ရှက်မှုတွေမှာစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးအဖွဲ့ကသူ့ကိုအရေးယူခဲ့တာဖြစ်ပါတယ်
။စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်။ကျမကဆုမွန်ပါဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်လေးဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.
်